This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘီရိုအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇူလိုင်လ9ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တော်ဝီစခန်းကဖန်စီရမိခဲ့တဲ့စစ်တုံးပန်းများရဲ့ဝန်ခံပြောကြားချက်ထုတ်ပြန်လာတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းညောင်လေးပင်မြို့နယ်ကြောက်တကားမြို့ကြားတော်ဝီကြီးရွာမှာအထိုင်ချထားတဲ့စစ်ကောင်စီစခန်းသိမ်းတိုက်ပွဲမှာဖန်စီရမိခဲ့တဲ့စစ်တုံးပန်းများရဲ့ဝန်ခံပြောကြားချက်များကိုတော်ကြီးကန်းစစ်ကြောင်းကထုတ်ပြန်လာပါသည်အဆိုပါဝန်ခံမှုများမှာ၎င်းတို့အနေနဲ့စစ်ကောင်စီကိုထောက်ခံခဲ့ကြောင်းစစ်ကောင်စီလက်အောက်မှာပြည်သူလူထုကိုညှဉ်းပန်းနှိပ်စက်ခဲ့ကြောင်းစစ်မှုထမ်းဥပဒေကိုလက်တွေ့ပူးပေါင်းဆောင်ရွက်ခဲ့ပြီးတော့လူငယ်အများအပြားကိုစစ်မှုထမ်းစီဖို့ဒေသခံအုပ်ချုပ်ရေးမှူးများနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းဝန်ခံခဲ့တယ်လို့၎င်းတို့ရဲ့ပြည်မှုများအထွတ်နောက်တားရကြောင်းပြည်သူလူထုကိုတောင်းပန်ကြောင်းပြောကြားခဲ့ကြပါသည်တော်ဝီကြီးရွာကစစ်ကောင်စီတပ်စခန်းကိုတော်ကြီးကန်းတက်ရင်နဲ့တော်ဝင်တောင်းတက်ရင်ပူးပေါင်းအဖွဲ့တို့ကဇွန်လ25ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ချိန်မုန်းခဲ့တာဖြစ်ပြီးတော့ရဲအုပ်သိန်းစော်ထွန်းရဲအရာခံဘိုးအောင်မျိုးဦးနဲ့ရဲတက်ချက်လင်းတင်တို့ကိုတုံပန်းအဖြစ်ဖမ်းဆီးရမိခဲ့တာဖြစ်ပါသည်လက်ရှိမှာတော့အဆိုပါစစ်တုံပန်းများကိုကောင်းမွန်စွာထိန်းသိမ်းထားရှိပြီးတော့၎င်းတို့ရဲ့ဝန်ခံပြောကြားချက်များကိုအများပြည်သူထံအသိပေးထုတ်ပြန်လာတာလည်းဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ဒီတိမ်မျိုးနဲ့မှွာပြီးစစ်ကောင်စီတပ်စခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်သားအများအပြားတိုက်ဆုံပြီးတော့လက်နက်များသိမ်းစီရရှိကစစ်တုံးပန်းများဖမ်းမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်ဇူလိုင်လ5ရက်နေ့မှာချင်းပြည်နယ်ဒီတိမ်မျိုးနဲ့မှွာပြီးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းတော်လန်ကြီးပူပေါင်းတပ်ဖွဲ့များကတိုက်ခိုက်သိမ်းပိုက်ခဲ့ရမှာလက်နက်ငယ်30ကျော်နဲ့လက်နက်ကြီးအချို့အပါအဝင်ခဲယမ်းကြီးနဲ့မိုင်းများကိုသိမ်းစီရရှိခဲ့ကြောင်းချင်းသတင်းဌာနများမှပေါ်ပြချက်အရာတည်ရပါသည်အဆိုပါစစ်ကောင်စီတပ်စခန်းဟာမေလ18ရက်နေ့မှစတင်ကစကိုင်းတိုင်းကလေးမြို့မှတဆင့်ချင်းပြည်နယ်မြောက်ပိုင်းဖက်လန်းနယ်တီးတိမ်မြို့နယ်ဘက်သို့ထိုးစစ်ဆင်လာတဲ့စစ်ကြောင်းတစ်ခုရဲ့ယာယီတပ်ဆွဲရာနေရာဖြစ်ပြီးတော့ချင်းတော်လန်ရေးတပ်ဖွဲ့များရဲ့ခုခံတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဟာမှွာပြီးရွာမှာရပ်တန့်နေခဲ့ရတာဖြစ်တယ်လို့သိရပါသည်ဇွန်လအကုန်မှာမှွာပြီးရွာအနီးမှာရှိတဲ့စစ်ကောင်စီတပ်ဆွဲရာနေရာအချို့ကိုချင်းပူပေါင်းတပ်ဖွဲ့များကတိုက်ခိုက်သိမ်းပိုင်နိုင်ခဲ့ပြီးတော့ဇူလိုင်လ5ရက်နေ့မှာအဆိုပါရွာကိုအပိတ်သက်သိမ်းပိုင်နိုင်ခဲ့တာဖြစ်တယ်လို့သိရပါသည်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်များကလေးမျိုးဘက်ကိုထွက်ပြေးဆုတ်ခွာသွားပြီးတော့တေဆုံထိခိုက်မှုများရှိခဲ့ကစစ်တုံးမဲအချို့ကိုလည်းဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။ဒါအပြင်ချင်းအမျိုးသားတပ်မတော် CNA မှရဲဘော်လေးဦးကြာဆုံးခဲ့တယ်လို့လည်းသိရပါတယ်။စစ်တုံးပန်းများရဲ့ထွက်ဆိုချက်အရာချင်းမြောက်ပိုင်းသို့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်မှတပ်ရင်း6ခုပါဝင်ပြီးတော့စုစုပေါင်းအင်အား800ခန့်ရှိနိုင်က၎င်းတို့ဟာဖလန်မျိုးကိုပြန်လည်သိမ်းပိုက်ရန်ရည်မှန်းထားတယ်လို့သိရပါတယ်။ဒါအပြင်စစ်ကောင်စီဟာချင်းတောင်ပိုင်းမင်းတပ်မျိုးတို့လည်းမကွေတိုင်းပခုတ်ကူမှမော်တော်ယာဉ်120ကျော်ဖြင့်စစ်အင်အားများစွာထိုးစစ်ဆင်ရန်ကြိုးပမ်းနေတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့တရက်မင်းလှလမ်းပေါ်မှာပက်ကင်းလှည့်နေတဲ့စစ်ကောင်စီတပ်ဖွဲ့ကို၂ရက်ဆက်တိုက်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေတိုင်းတရက်မြို့နယ်တရက်မင်းလှလမ်းပိုင်းမှာပက်ကင်းလှည့်လာတဲ့စစ်ကောင်စီတပ်ဖွဲ့ကို၂ရက်ဆက်တိုက်တိုက်ခိုက်ခဲ့ရမှာထိခိုက်သေဆုံးမှုရှိခဲ့တယ်လို့ United States of Burma Army USBA တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဇူလိုင်လ5ရက်နေ့ညနေ 6:38 မိနစ်မှာပေါ်ရဲစခန်းမှာပက်ကင်းထွက်လာတဲ့စစ်ကောင်စီတပ်နဲ့ရဲပူးပေါင်းစစ်ကြောင်းကိုစောင့်ကြည့်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အလားတူဇူလိုင်လ6ရက် နေ့မနက်၈နာရီ40မိနစ်မှာလေလက်ခုပ်ပင်ကြီးရွာအနီးလင်းကယ်ရဲစခန်းမှပတ်ကင်းထွက်လာတဲ့စစ်ကောင်စီတပ်နဲ့ရဲပူးပေါင်းစစ်ကြောင်းကိုတပ်မှန်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်များထိခိုက်တိဆုံးမှုများခဲ့ကာအလောင်းများနဲ့ဒဏ်ရာရသူများကိုတရက်စည်းရုံကိုတိတ်ဆောင်သွားပြီးတော့အရေးပေါ်စီကူတာနေတယ်လို့သိရကာအရေးအတွက်အတိအကျကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုများကိုဗမာပြည်ကာကွယ်ရေးတပ် United States of Burma Army USBA တပ်ဖွဲ့ကဆောင်ရွက်ခဲ့တာဖြစ်ပြီးတော့တပ်ဖွဲ့ဝင်များထိခိုက်ကြဆုံးမှုမရှိခဲ့ဘူးလို့သိရပြီးတိုက်ပွဲများဆက်လက်ပြင်းထန်လာနိုင်တာကြောင့်ပြည်သူများအနေဖြင့်သတိဝရိယဖြင့်နေထိုင်သွားလာကြဖို့မြေတားရက်ခံအသိပေးထားပါရခင်ဗျာ။ဆက်လက်ပြီးတော့မိုးပြင်းမြို့နေအိမ်များနဲ့စကိုင်းမြို့နယ်အနောက်ချမ်းမှာရှိတဲ့မအူပင်အရှိရွာကိုစစ်ကောင်စီတပ်မီးရှို့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇူလိုင်လ6ရက်နေ့မှာရှမ်းကရင်နီနယ်ဆက်မိုးပြင်းမြို့မှာရှိတဲ့နေအိမ်များကိုစစ်ကောင်စီတပ်ထပ်မံမီးရှို့ဖျက်ဆီးနေပြီးတော့မြို့အနီးမှာရှိတဲ့ကျေးရွာများကိုလက်နက်ကြီးများဖြင့်ပစ်ခတ်နေကြောင်း KPV သတင်းဌာနမှဖော်ပြထားပါတယ်။ဒါအပြင်မိုးပြင်းမြို့အနီးမှာရှိတဲ့ကျေးရွာများကိုမိုးပြင်းအခြေဆိုင်ခမာယ၄နှစ်နှစ်တက်ကလက်နက်ကြီးအများအပြားပစ်ခတ်ခဲ့တယ်လို့သိရပါတယ်။ဇူလိုင်လ2ရက်နေ့ကစတင်ပြီးတော့မိုးပြင်းမြို့လမ်းမကြီးအပအဝင်နေရာအများအပြားကိုစစ်ကောင်စီကဝန်ရောက်လာပြီးတဲ့နောက်နေအိမ်များကိုမီးရှို့ဖျက်ဆီးနေတာဖြစ်ပါတယ်။အလားတူဇူလိုင်လ6ရက်နေ့နေ့လယ်2နာရီခွဲအချိန်မှာစကိုင်းမြို့ငါတက်ကြီးအနောက်ဘက်အနောက်တာကျေးရွာများကိုစစ်ကြောင်းထိုးမှွေနှောက်နေတဲ့စခများဟာတလားကြော်ကြသည့်အထိပြည်သူပိုင်ပစ္စည်းတွေကိုမကုန်မချင်းထုတ်သိမ်းယူနေကြပြီးတော့ယူစီယာကုန်တဲ့အိမ်တွေကိုရိုက်ချိုးကာမအူပင်အရှိရွာမှနေအိမ်တွေကိုစပြီးတော့မီးရှို့ခဲ့တယ်လို့ပြည်သူ့ဘက်တော်သားမှအတည်ပြုထားပါတယ်။စကိုင်းမြို့နယ်အနောက်ချမ်းကအင်အား300ခန့်ရှိတဲ့စစ်ကောင်စီစစ်ကြောင်းဟာဇွန်လတလလုံးရွာစဉ်ပတ်ပြီးတော့စစ်ကြောင်းထိုးခိုးယူလူရဲပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ကာနေအိမ်တွေကိုမီးရှို့နေတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဗမာလူမျိုးရေးဒီမိုကရက်တက်ဦးအခြေခံစစ်တပ်နဲ့အပတ်စဉ်လေးတနင်္ဂနွေဆွဲကျင်းပတဲ့တရင်ကိုတင်ပြပေးပါမယ်။ဗမာလူမျိုးရေးဒီမိုကရက်တက်ဦး BLDF ရဲ့အခြေခံစစ်ပညာသင်တန်းအပတ်စဉ်လေးကျန်းသစ္စာကျင်းဆိုခြင်းနဲ့တနင်္ဂနွေဆွဲအခမ်းအနားကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဇူလိုင်လ9ရက်နေ့ကအညာဒီတာတနီယာမှာကျင်းပပြုလုပ်ခဲ့တဲ့တနင်္ဂနွေဆွဲအခမ်းအနားမှာစစ်ဦးစီးမှုကတနင်္ဂနွေမိန်ခွန်ပြောကြားခဲ့ကာကျန်းသစ္စာကျင်းဆိုခြင်း၊သစ္စာရည်တောက်ခြင်း၊ဒူးကျွန်စုရရဲဘော်များအားစုချင်းမြင့်ခြင်းတနင်္ဂနွေရဲဘော်များကစီပြခြင်းများပြုလုပ်ခဲ့တယ်လို့သိရပါတယ်။တင်းနန်းစင်ပွဲကိုဗမာလွမြောက်ရေးဒီမိုကရက်တစ်တပ်ဦးဗဟိုကော်မတီဝင်များစစ်ဦးစီးများစစ်ဒေသတာဝန်ခံများရုံးအဖွဲ့ဝင်များမြို့နေနဲ့ရဲကြီးပအဖပကဖတာဝန်ခံများနဲ့ဒေသခံယမိယဖပြည်သူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးရှမ်းပြည်အမျိုးသားများတက်တော် SNE မှရဲဘော်18ဦးလက်နက်ခဲယမ်းများနဲ့အလင်းဝင်လာတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စစ်ကောင်စီလက်အောက်ကရှမ်းပြည်အမျိုးသားများတက်တော် SNE မှရဲဘော်18ဦးဟ ோம் မလင်းခရိုင်အတွင်းကဒေါ်လန်ဤအဖွဲ့များထံလက်နက်ခဲယမ်းများနဲ့အလင်းဝင်လာတယ်လို့ ဟ ோம் မလင်းပကဖကထုတ်ပြန်ထားပါရီ။ NUG ကဝေကြီးဝန်ကြီးဌာနအမှတ်1စစ်ဒေသစကိုင်းတိုင်းဒေသကြီးခန်းကြီးခရိုင် ဟ ோம் မလင်းမျိုးနယ်ကဒေါ်လန်ဤအင်အားစုများဖြစ်ကြတဲ့ခန်းကြီးခရိုင်အမှတ်1အမှတ2အမှတ3အမှတ4တက်ရင်နဲ့ဟ ோம் မလင်းမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတိုင်းနယ်3ပကဖတိုင်းနယ်5ပကဖထံစစ်တေအလင်းဝင်ရောက်လာတာဖြစ်ပါသည်။အလင်းဝင်ရဲဘော်များကိုကျူးစိုးဂုဏ်ပြုခြင်းနဲ့စုချင်းငွေများပေးအပ်ခြင်းအလင်းဝင်ရဲဘော်များမှလက်နက်အနှံ့ခြင်းအခမ်းအနားကိုဇူလိုင်က9ရက်နေ့ကဟ ோம் လင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပင်လုံခဲမမှာကျင်းပခဲ့တယ်လို့သိရပါတယ်။ဂုံပြူပွဲအခမ်းအနားကိုခန်းကြီးခရိုင်ကွက်ကဲကြီးမှတာဝန်ရှိပုဂ္ဂိုလ်များခန်းကြီးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့မှအဖွဲ့ဝင်များခန်းကြီးခရိုင်အမှတ်1အမှတ2အမှတ3အမှတ4 PDF တပ်ရင်းများမှတာဝန်ရှိပုဂ္ဂိုလ်များဟ ோம் မလင်းမြို့နယ်ပကဖတိုင်းနယ်ကြီးရွာပကဖအဖွဲ့ဝင်များဟ ோம் မလင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှရေးရာတာဝန်ခံများစူမိုးဒေတာအတွင်းမှရှိတဲ့ပြည်သူများစီးပွားရေးလုပ်ငန်းရှင်များတက်ရောက်ဂုံပြူခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှယ်တို့ကပြဖို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့အမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
် Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်မြန်မာနိုင်ငံရှိရိုဟင်ဂျာများနှင့်အခြားလူနည်းစုများ၏လူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုအတည်ပြုခြင်းအားမြို့သားညညရဲ့အစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီ59ကြိမ်မြောက်အစည်းအဝေးတွင်မြန်မာနိုင်ငံရှိရိုဟင်ဂျာများနှင့်ကျားလူနည်းစုများ၏လူခွင့်ရေးအခြေအနေတင်ပြချက်အစီရင်ခံစာကိုမဲခွဲဆုံးဖြတ်ခြင်းမပြုဘဲလက်ခံအတည်ပြုခြင်းအကြောင်းဆိုကြောင်း မြို့သားညီညွတ်ရေးအစိုးရလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။အစိုးပြုဆုံးဖြတ်ချက်ကိုဆွေးနွေးတိုင်ပင်သည့်လုပ်ငန်းစဉ်တစ်လျှောက်လုံးတွင်ပွင့်လင်းမြင်သာမှုရှိပြီးအပြုသဘောဆောင်သည့်လုပ်ငန်းစဉ်တစ်ခုဖြစ်ပေါ်စေရေးအတွက်ဦးဆောင်၍ကြိုးပမ်းပေးခဲ့သည့်အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုမြန်မာနိုင်ငံအနေဖြင့်ကျေးဇူးတင်ရှိတယ်လို့ဖော်ပြထားပါတယ်။အတည်ပြုဆုံးဖြတ်ချက်တွင်အကြံဖတ်စေအုပ်စုကရိုဟင်ဂျာပြည်သူများနှင့်အခြားလူနည်းစုများအပေါ်အလွန်ရက်စက်သည့်လူအခွင့်အရေးချိုးဖောက်မှုများကိုရည်ရွယ်ချက်ရှိရှိနှင့်ကျေပြန့်စွာကျူးလွန်ခဲ့မှုများနှင့်ခြေရွာများကိုဖျက်ဆီးခြင်းအတင်းအဓမ္မရွှေ့ပြောင်းစေခြင်းအရက်သားများကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်ခြင်းအတင်းအဓမ္မစစ်မှုထမ်းရန်ခိုင်းစေခြင်းနှင့်တရားလက်လွတ်အကျဉ်းချခြင်းများအပါအဝင်လူအခွင့်အရေးချိုးဖောက်မှုများကိုပြင်းထန်စွာရှုတ်ချကြောင်းလူသားချင်းစာနာမှုအကူအညီပေးခြင်းများကိုအကြံဖတ်စေအုပ်စုကရည်ရွယ်ချက်ဖြင့်တားဆီးခြင်းတနိုင်ငံလုံးအတိုင်းအတာအနေနဲ့လူသားချင်းစာနာမှုဝင်ရောက်ခွင့်များကိုစနစ်တကျကန့်သတ်ခြင်းလူသားချင်းစာနာမှုအကူအညီပေးသူများအားဖမ်းဆီးခြင်းအကျဉ်းချခြင်းနှင့်တပ်ဖြတ်ခြင်းအကူအညီပေးရေးအဆောက်အအုံများကိုသိမ်းယူခြင်းတို့ကိုလည်းရှုတ်ချကြောင်းအပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC တရားလိုရှိနေကြည်၏အကြံဖတ်စေအုပ်စုခေါင်းဆောင်မင်းအောင်လှိုင်အပေါ်ဖမ်းဆီးရေးအမိန့်တောင်းဆိုမှုကိုအတိမတ်ပြုကြောင်းရိုဟင်ဂျာများအားမြန်မာနိုင်ငံနှင့်ဘင်္ဂလားဒေ့ရှ်နယ်စပ်တွင်လူသားမျိုးနွယ်စုအပေါ်ကျူးလွန်သည့်ရာဇဝတ်မှုများဖြစ်သောအတင်းအဓမ္မရွှေ့ပြောင်းစေခြင်းနှင့်နှိပ်စက်ညှဉ်းပန်းခြင်းများအတွေ့ဥပဒေရေးရာအရအကြံဖတ်စေအုပ်စုတွင်တာဝန်ရှိသည်မှခိုင်မာမှန်ကန်ကြောင်းမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့သည့်အလွန်ပြင်းထန်သောအပြည်ပြည်ဆိုင်ရာရာဇဝတ်မှုများကိုစုံစမ်းစစ်ဆေး၍တရားစွဲစစ်ဆေးသည့်နိုင်ငံများ၏လုံဆောင်ချက်များကိုလည်းအတိမတ်ပြုကြောင်းလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးနှင့်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရာ WIMWM တို့ကိုလည်းအကြံဖတ်စေအုပ်စု၏ဆက်လက်ကျူးလွန်နေဆဲစုံစမ်းစစ်ဆေးရေးလုပ်ငန်းများကိုတိုးချဲ့ဆောင်ရွက်ရန်တိုက်တွန်းကြောင်းနိုင်ငံတကာအဖွဲ့အစည်းများအားမိမိနိုင်ငံအတွင်းရှိမြန်မာနိုင်ငံသားများအားကာကွယ်စောင့်ရှောက်ပေးရန်နှင့်ပြန်ပို့ခြင်းမပြုရန် non refoulement ကိုလည်းလေးစားစွာဆောင်ရွက်ရန်တိုက်တွန်းကြောင်းစတဲ့အကြောင်းအရာအသစ်များပါတယ်လို့သိရပါတယ်။ထို့ဆုံးဖြတ်ချက်အသစ်တွင်မြို့သားညီညွတ်ရေးအစိုးရ၏ရခိုင်ပြည်နယ်ရှိရိုဟင်ဂျာများအပေါ်မူဝါဒထုတ်ပြန်ချက်ကိုလည်းအတိအမှတ်ပြုထားပြီးရိုဟင်ဂျာများသည်နိုင်ငံသားအဖြစ်သတ်မှတ်ခွင့်ရှိကြောင်းလူ့အခွင့်အရေးချိုးဖောက်မှုများကိုဖြစ်ပေါ်စေသည့်ခွဲခြားဆက်ဆံမှုဥပဒေစနစ်များကိုဖယ်ရှားသွားမည်ဖြစ်ကြောင်းကတိပြုထားသည့်အပြင်ထိုမူဝါဒအကောင့်ထယ်ဖော်မှုနှင့်ကော်ဖီအာနန်ဦးဆောင်သောရခိုင်ပြည်နယ်အကြံပေးကော်မရှင်၏နောက်ဆုံးအကြံပြုချက်များအပေါ်ဆက်လက်ဆောင်ရွက်ရန်ဖိတ်ကြားချက်ကိုလည်းလက်ခံကြောင်းအသိပေးထားပါသည်မြန်မာနိုင်ငံအနေဖြင့်2025ခုနှစ်စက်တင်ဘာလ30ရက်တွင်နယူးယောက်မြို့၌ကျင်းပမည့်မြန်မာနိုင်ငံရှိရိုဟင်ဂျာများနှင့်အခြားလူနည်းစုများအခြေအနေဆိုင်ရာအစိမ့်မြင့်ညီလာခံတွင်ပါဝင်ဆောင်ရွက်ရန်လိုအပ်ပြီးလူ့အခွင့်အရေးကောင်စီအနေဖြင့်ကုလသမဂ္ဂ၏အခမ်းကဏ္ဍအားဖြင့်ထိရောက်မှုရှိစွာဆက်လက်ဆောင်ရွက်ပေးရန်နှင့်အထောက်ပံ့ပေးရေးလုပ်ငန်းစဉ်များအားပိုမိုအားကောင်းစေရေးဆောင်ရွက်ရန်တိုက်တွန်းချက်ကိုလည်းထောက်ခံကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ။ဒုတိယသတင်းအနေဖြင့်2025ခုနှစ်ဇွန်လ30ရက်နေ့အထိအကြံဖတ်စေအုပ်စုရဲ့လေကြောင်းတိုက်ခိုက်မှု304ခု၊အစုလိုက်အပြုံလိုက်တပ်ဖြတ်မှုပေါင်း399ခုတင်ရမစစ်သားစုဆောင်ခံရမှု1529ခုနှင့်လူခွင့်ရေးချိုးဖောက်မှု19634ခုရှိကြောင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ30ရက်နေ့အထိအကြံဖတ်စစ်အုပ်စုရဲ့လေကြောင်းတိုက်ခိုက်မှုဖြစ်စဉ်ပေါင်း3004ခုရှိပြီးသေဆုံးသူ3242ဦးရှိကာအသက်18နှစ်အောက်ကလေးသူငယ်483ဦးပါဝင်ကြောင်းမြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်စာတင်ကျောင်း263ကျောင်းဆေးရုံဆေးကန်102ခုနှင့်ဘာသာရေးအဆောက်အုံ464ခုပျက်စီးဆုံးရှုံးခဲ့တယ်လို့ဖော်ပြပါတယ်။ထို့အပြင်အကြံဖတ်စစ်အုပ်စုဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုပေါင်း399ခုကျူးလွန်ခဲ့ပြီးတည်ဆုံးသူ4218ဦးရှိကာအသက်18နှစ်အောက်ကလေးငယ်445ဦးနှင့်အမျိုးသမီး693ဦးပါဝင်နေတယ်လို့အသိပေးထားပါတယ်။အလားတူအကြံဖတ်စေအုပ်စုရဲ့အတင်းအဓမ္မစစ်သားစုဆောင်ခံရမှုဖြစ်စဉ်ပေါင်း1529ခုရှိပြီးအတင်းအဓမ္မစစ်သားစုဆောင်ခံရသူ26164ဦးရှိကာအများဆုံးအတင်းအဓမ္မစစ်သားစုဆောင်ခံနေရတဲ့နေရာဒေသဟာမန္တလေးတိုင်းဖြစ်နေပြီးပဲခူးတိုင်းကဒုတိယအများဆုံးဖြစ်နေတယ်လို့ဖော်ပြထားပါတယ်။ထို့အတူလူ့အခွင့်အရေးချိုးဖောက်မှုဖြစ်စဉ်ပေါင်း19634ခုရှိခဲ့ပြီးအများဆုံးကျူးလွန်ချိုးဖောက်ခံရတဲ့လူ့အခွင့်အရေးချိုးဖောက်မှုအမျိုးအစားကတော့ တရားလက်လွတ်တပ်ဖြတ်မှု extra judicial killing ဖြစ်စဉ်ပေါင်း4613ခုရှိကာစကိုင်းတိုင်းမှာဖြစ်ပွားမှုအများဆုံးဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလပီစကိုင်းနဲ့တနင်္သာရီမှလူအခွင့်ရေးတာဝန်ခံများနဲ့ NUG လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနတွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနစကိုင်းနဲ့တနင်္သာရီတိုင်းကလူအခွင့်ရေးတာဝန်ခံများနဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနတို့တွေ့ဆုံမှုကိုဇူလိုင်လ4ရက်နေ့မှာပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်တွေ့ဆုံမှုတွင်ပြီးခဲ့တဲ့အစည်းအဝေးများကဆုံးဖြတ်ချက်များကိုအကောင့်ထဲပေါ်နိုင်မှုများပြန်လည်ဆွေးနွေးခြင်းဝန်ကြီးဌာနကမှတ်တမ်းရယူထားတဲ့လူအခွင့်ရေးချိုးဖောက်မှုများနဲ့တိုင်ကြားစာများကိုစစ်ဆစ်ပြီးရှင်းလင်းဆွေးနွေးခြင်းများပြုလုပ်ခဲ့သလိုလူအခွင့်ရေးတာဝန်ခံများကလည်းမြို့နယ်အတွင်းအခြေအနေတွေနဲ့လိုအပ်ချက်တွေကိုပြန်လည်ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအနေနဲ့စကိုင်းတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊တနင်္သာရီတိုင်းမန္တလေးတိုင်းတို့မှလူအခွင့်ရေးတာဝန်ခံများကိုခန့်အပ်ထားမှု101ဦးရှိပြီဖြစ်ပြီးဝန်ကြီးဌာနနှင့်လစဉ်တွေ့ဆုံမှုများပြုလုပ်ခြင်းက6ချိန်မြောက်ရှိပြီလို့သိရပါတယ်ခန့်အပ်ထားတဲ့လူအခွင့်ရေးတာဝန်ခံများအနေနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်သက်ဆိုင်ရာတာဝန်ခံများနဲ့ပူးပေါင်းချိတ်ဆက်ပြီးလူအခွင့်ရေးချိုးဖောက်မှုများကိုစုဆောင်းမှတ်တမ်းတင်ခြင်းလူအခွင့်ရေးချိုးဖောက်ခံရသူများကိုချိတ်ဆက်ပြီးဖြည့်ရှင်းနိုင်တဲ့နည်းလမ်းများကိုရှာဖွေခြင်းနဲ့လူအခွင့်ရေးပညာပေးလုပ်ငန်းများကိုဆောင်ရွက်ခြင်းများလှုပ်ဆောင်လျက်ရှိတယ်လို့အတည်ပြုထားပါတယ်ခင်ဗျာဆလဘီကလောနံပါတ်တပ်ပူးပေါင်းစစ်ဆေးရေးဂိတ်မှာ PSMS နည်းပညာကြောင့်အမျိုးသမီးတဦးအဖမ်းခံရတဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ2ရက်နေ့တွင်ကလောမြို့နယ်နံပါတ်တပ်ပူးပေါင်းစစ်ဆေးရေးဂိတ်မှာရန်ကုန်ကနေတောင်ကြီးကိုလာတဲ့ Elite ခီးတဲ့တင်ရင်ပေါ်ပါခီးတဲ့များကို Person Scrutinization and Monitoring SystemPSMS နဲ့စစ်ဆေးခဲ့ရာအသက်29နှစ်အရွယ်မတ်သက်ထားသူစာကိုတော်လိုင်းအဖွဲ့များအားအလှူငွေကောက်ခံပေးတယ်လို့ဆိုကာအကြမ်းဖက်စစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။မတ်သက်ထားသူစာဟာရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်မှာနေထိုင်သူဖြစ်ပြီးထောက်ကျန်နေမြေရဲစခန်းမှအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90ညနဲ့အမှုဖွင့်လှစ်ခံထားရသူဖြစ်တယ်လို့သိရပါတယ်။စစ်တပ်ရဲ့စစ်ဆေးဂိတ်တွေမှာPSMS လို့ခေါ်တဲ့လူပုဂ္ဂိုလ်စီစစ်စောင့်ကြည့်စနစ်ကိုတွင်တွင်ကျကျအသုံးပြုလာပြီး PSMS နည်းပညာကြောင့်လူ 1,600 ကျော်ဖမ်းဆီးခံခဲ့ရပါတယ်ခင်ဗျာ ဆလဘီကိုရီးယားနိုင်ငံဒေဂူးမြို့တွင် 7 July ကျောင်းသားရေးတော်ပုံအထိမ်းအမှတ်နေ့အထိမ်းအမှတ်ဆန္ဒပြပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ6ရက်နေ့တွင်ကိုရီးယားနိုင်ငံတွင်သမိုင်းဝင် 7 July ကျောင်းသားရေးတော်ပုံနေ့အထိမ်းအမှတ်အနေဖြင့်မြန်မာဒီမိုကရေစီအောင်နိုင်ရေးအဖွဲ့ပေါင်းချုပ် MFDMC ဘူဆန် Network IAM အဖွဲ့အစည်းများမှဥဆောင်၍တောင်ကိုရီးယားရောက်ဒီမိုကရေစီအင်အားစုအဖွဲ့အစည်းများနှင့်အတူဘူဆန်မြို့တွင်မနက်7နာရီမှမွန်းတက်7နာရီအထိဒေဂူးမြို့တွင်နေ့လယ်3နာရီမှညနေ5နာရီအထိဆန္ဒပြပွဲများကိုကျင်းပခဲ့ကြောင်းသတင်းရရှိပါသည်။1962ခုနှစ်ဇူလိုင်လ9ရက်နေ့သည်တက္ကသိုလ်ကျောင်းသားများ၏ရဲစွမ်းတက်သည့်စီးလုံးညီညွတ်မှုနှင့်ဖိနှိပ်မှုကိုဆန့်ကျင်တိုက်ပွဲဝင်ခဲ့သောသမိုင်းတစ်ခုကိုအမှတ်ရစေသည့်နေ့ဖြစ်ပြီးထိုနေ့၌ကျောင်းသားလူထုသည်လူအခွင့်ရေးဒီမိုကရေစီနှင့်ပညာရေးအခွင့်အရေးများအတွက်တိုက်ပွဲဝင်ခဲ့ကြပါသည်။တရားမျှတမှုနှင့်အမှန်တရားအတွက်ရဲရဲဝံ့ဝံ့တော်လှန်ခဲ့ကြသောကျောင်းသားများကိုအာဏာရှင်များကရက်စက်စွာဖိနှိပ်တပ်ဖြတ်ခဲ့ပြီးသမိုင်းဝင်ရန်ကုန်တက္ကသိုလ်တမကတက္ကသအဆောက်အုံကိုမိုင်းဖြင့်ဖောက်ခွဲဖျက်ဆီးခဲ့သည့်နေ့ဖြစ်ပြီးပညာရေးကိုအာဏာဖြင့်ထိန်းချုပ်လိုသောအာဏာရှင်များ၏ရက်စက်မှုကိုပြသခဲ့သောတက်သေးတစ်ခုဖြစ်ပါသည်။ 7 July သည်အာဏာရှင်တို့၏ရက်စက်ကြမ်းကြုတ်မှုကိုကဘာသည့်ထင်ရှားစေခဲ့သည့်အပြင်မြမကျောင်းသားတို့၏မကြောက်မရွံ့ရည်တည်မှုကိုပါတက်သေးထူခဲ့တဲ့သမိုင်းဝင်နေ့၏အရေးပါမှုကိုအလေးထားဂုဏ်ပြုရင်းအာဏာရှင်စနစ်ကိုဆန့်ကျင်တိုက်ဖျက်ခဲ့သောကျောင်းသားတမကနှင့်ပြည်သူလူထု၏ဆွံ့လွတ်မှုများကိုအလေးပြုကြောင်းဖော်ပြထားပါသည်7 July ဤဂုံယူပွဲစိတ်ဓာတ်ကိုအသက်သွင်းရန်နှင့်အာဏာရှင်စနစ်ကိုအမြင့်ဖြတ်ရန်တော်လှန်ရေးကိုဆက်လက်တွန်းအားပေးရန်အတွက် 7 July အထိမ်းအမှတ်ဆန္ဒပြပွဲကိုကျင်းပပြုလုပ်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ဒေဂူးမြို့နှင့်ဘူဆန်မြို့အနီးတစ်ဝိုင်းမှတော်လှန်ရေးတွင်ပါဝင်နေသောညီကိုမောင်နှမများတောင်ကိုရီးယားနိုင်ငံအနှံ့ရှိဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူများတက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်စစ်မြေပြင်ကဝါသနာရှင်ရဲဘော်တွေကိုယ်တိုင်ပါဝင်သရုပ်ဆောင်ရိုက်ကူးထားတဲ့ PDF ဘဝ PDF ဟာတာမီနီစီးရီးထုတ်လွှင့်တဲ့သတင်းကိုတင်ပြပေးပါမယ်။စစ်မြေပြင်မှာရှိတဲ့ Royal Peacock တော်ဝင်ဒေါင်းတက်ရင်နဲ့ Seven Rivers တောကြီးကန်တရင်နုမဝါသနာရှင်ရဲဘော်တွေကိုယ်တိုင်ပါဝင်သရုပ်ဆောင်ရိုက်ကူးထားတဲ့ PDF ဘဝ PDF ဟာတာမီနီစီးရီးစ်ကို PVTV Public Voice Television ကစီစဉ်ထုတ်လုပ်ပြီးနှစ်ပတ်တစ်ကြိမ်ထုတ်လွှင့်ပြသနေပြီဖြစ်ပါတယ်PDF ဘဝ PDF ဟာတာမီနီစီးရီးစ်ကိုနှစ်ပတ်တစ်ကြိမ်တနင်္ဂနွေနေ့ည9နာရီတိုင်းမှာ PVTV YouTube Channel ကနေထုတ်လွှင့်သွားမှာဖြစ်ပါတယ်။တော်လန်ပြည်သူတွေအနေနဲ့ PDF ဘဝ PDF ဟာတာဆိုတဲ့မီနီစီးရီးကိုကြည့်ရှုရင် PDF တွေရဲ့ဘဝတွေကရင်းစရာမောစရာအကြောင်းအရာတွေကိုပုံမသိရှိစေမှာဖြစ်တာကြောင့်စောင့်မျှော်ကြည့်ရှုအားပေးကြဖို့အတွက်ဖိတ်ခေါ်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Kashal ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတစ်ခါမှာတော့စုဘိုးမီရဲ့လက်ရာတဘောဖြစ်တဲ့ပျော်ရွှင်ပါရဲ့လားလို့အမည်ရတဲ့တော်လန်ရေးကဗျာကိုຫນွေဦးမိုးကခန်းစားရွတ်ဖတ်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
မေကွန်းကနိုင်ငံတော်နဲ့ဆိုင်လာပြီမပျော်ပါနိုင်သောနှလုံးသားများနဲ့မရွှင်လန်းလိုသောခံစားချက်များကသာလိုအပ်သောတယံစာတတွေဖြစ်ခဲ့ပြီရရှိထားသောအောင်မြင်မှုတွေဖြစ်ခဲ့ပြီချစ်ချင်းကိုဆက်လက်ထွန်းညှိဖို့လောင်စာတွေဖြစ်ခဲ့ပြီပျော်ရွှင်ပါရဲ့လားပျော်ရွှင်လျက်ပါဆိုရင်ဖြစ်အရာရာစီကနှုတ်ထွက်လိုက်ပါရစေခွဲတန်းတစ်ခုလိုရယူခဲ့ရတဲ့မျက်ရည်ဆက်လက်ရန်ညားကြီးကိုနှလုံးရည်ရေချိန်နဲ့သာမနာတန်မောင်းနေရအောင်မှမို့ခမားလဲလေးလံခွင့်ရှိပါတယ်အငိုအားလုံးဆုံးသွားတဲ့တနေ့မမေ့သေးတဲ့ရှင်တန်မှုမျိုးနဲ့ပြန်ဆောင်ကြတဲ့အခါအရင်ဆုံးပြုံးပြဖို့သာဆန္ဒပြုထားခဲ့ပါမယ်လက်သေးဆုပ်ထဲမှာထည့်ထားသမျှကျဆနာကျင်မှုတွေကြီးပဲမှုလေပြင်းတစ်ချက်လဲအထိမခံနိုင်တာကိုနားလဲပါကြကြနာနာပတ်သက်ထားရတဲ့အော်နှလုံးနာစရာကာလကြီးထဲမှာကျနာပွဲစကားမဆိုဖြစ်တာကိုလဲခွင့်လွတ်ပါစုပုံးမိ
Radio NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်ဒီတမ်လမ်ကလုံးတပိတ်ကတူအစာပိတ်ဒီမှုဆိုင်နေတလားငါရနာကတူပုံသားနေခုခုတုံးကဇူလိုင်ဟာရလခတ်ပြီကအောင်သနာတာအဒန်ကဘန်လာဆလုံးနီအပခနာမတပီခပွေးစီကောင်စီကုခွေလမ်ကလုံးလောထိုင်ဟမ်ကဘုံယုံပွေးချင်းဘရဒါဟုတ်နေအလိုင်းန်အာမီခက်တဲ့ငါအုံငိုင်းနာခူတလားCDF Matupilo, Matupi Kopi Lona Kumkatlingna, Junikul Nguan Hina, Old Tangala. The Bungmula, Matupi Kopi Lovinga, Bungyong Piti Bangha Kadangne, Hinglung Kape Pelnam Kaka Baisoa, Hinya Nakan Pegutila, Old Tangroglonga, Tingsa. The Poya, CDF Matupi Atung Siglam Klong, Tat Ape Omnaham, Kabungyong Pui Baine,မတ်ဘီမျိုးပြန်လဲတိဆောက်ရေးပြန်လဲနေရာချထားရေးမန်ရှင်လင်းရေးနဲ့စစ်ကောင်စီကွန်မှုရကဖပါပဟမ်ကယောတပေါင်းစုပိနဲ့ပြနမ်ဆိုအခေါ်အုံငိုင်းနာကခုဦးတီလာတင်းစာတဟေယာ MRO CDF မတ်ဘီလို safety နဲ့ defense ထားတဲ့အုံနထိုင်ဟာမြုံလီလာအုံတီခိုရမ်ခင်းနဟမ်ခေါ်ကယောမူလီလာအုံတီလာချွေနေနာ revolution kumli khuya cdf kkg ka pilnam kharkap samsri pathum lo hinglung apek ti pilnam kharkap ya samnga thai bangha adang utila cdf kkg asina kumli sibna nena ol thanga la revolution kumli khuya sikangsi kharkap sungna ha ulram sikangsi ugna the khuilam kolong leina ham ne federal democracy dang ham hinglung akape bai soa hingya na kanpe utila ol thang dong longa tingsa cdf kkg ကြီးလို့ Revolution ကုမ္လီခွေရတိုက်ပွဲပောင်းရလီထိုင်းကထုမဝန်တီ CDF KKG က Major Operation ဟဲ့ခေါကုမ္ထောင်းနေကုမ္ကူလ်ကုမ္လီရကတောငုတီကုမ္ထောင်းနေကုမ္ကူလ်ကုမ္ငါကုမ္အဘိဘဲနာ Alliance Army ခက်နေကလေးကန်ကောလက်လောကစီကောင်စီအုံနာမှွန်းပငါကခွမ်ပေါထိုင်တလာတင်းစာအပ္ပုနာCGF Matupi Brigade 2 Pakok Battalion ka Basic Military Training Base 10 ta Kumthawne Kumkulkum nga ju Nikul Nere ne na Athen za la Kaseng utila Pakok Battalion lo ul thanga la Chinland Defense Force Brigade 2 ka aming ta Kumthawne Kumkulkum nga mei nisam thum pakhat ne na Chinland Defense Force Matupi la kup atho u Tehe ka ming heta CTF Matupi Brigade 2 ka Awai ni na Conference na atho la ong Lina Chin Koba Recorda La CNO CNDF Ne CDF Holngo Ram Pelnam Kharka Phe Ka Buthe Di Pelnam Khak India Ben La Khal Khelu Tila Ol Thang Yak Lom Chin Pelnam Kharka Na Phe Ka The Do Nga Pelnam Thongni Zanga Thai Ta India Zo Khotha La Khal Khelu Angen Ta Asko Ima Omuti Omna Ne Sko Akhu Po Pelnam Khak Ta Zo Khothal YMO Hola Om Sago Tila Mizo Ol Thang Teng Lom Klo Yak Lom India Kharka Ne Ugna Ana Ka Khu Khak Lukho Recordal Ka Pelnam Khak Si Ham Long Ong Pao Tila Ming La Om CNO CNDF lo Chinland Council member CDF Holngo Ram Omna Mun Akau he Chin Khobol Khungna Anhong Sakti Revolution Boy Phaya Arem La Kup Thuyu Thi Ham Chinland Council lo Ol Thangla Tebung Mela Tehe Ka Pyatana Do Nga Chin Brotherhood Kho Thum Phaviti Alu Alliance Kharkap Kho Nathu Mu Parham Ne Arem La Ol Kup Thuy Thi Ham La Chin Brotherhood Ka Ol Thang Rong Lo Nga Ateng Sa Pangana Chin Kobol Hakha Kopuya Kasun Imlo ka khu thang ne Hakha ka om thangne boy reserve training kai hamla CTF Hakha lo ol thang la CTF Hakha ka ol thang lo nga Hakha Kopuya ka om thangne boy khutle ramle la set par ham ne kaset thang o mata kai lam klong kamel sakni Hakha thangne boy Hakha township reserve training kayo ha Mizoram ne khutle ramle a ka om thangne boy July la khuya Hakha Kopuya ka meloham atung sa te phaya revolution atu san khuya ramdang la kapha hakha pranam bai khose kumthawne kumkul kumnga khuya us dollar yakhat khip peseng hamla sitep hakha lo ol thanga la abarna chin khobal kale tainyin longpui ka molpi wangcha mun klo sikam si kharkap khaka sakhanda kumthawne kumkul kumnga july ninga hnena chin pranam kharkap khaklo akhem pau tila mingla om molpi wangcha ka sikam si kharkap khakheta kale lam klo meitha a halo hangti chinland council chin brotherhood ne atu chin pranam kharkap khak bungyong the ti aka udo nga phui sit thai mila molpi wangcha omu tila mingla om molpi wangcha ka sikam si sakhanta chin pranam kharkap khaklo kumthawne kumkul kumnga july ninga nen menchang lam klong akao the ti khemben khonak panga akhem pau tala mingla om sikang si kharkap khaka lungpok sakhep mup ka khem pau te kharkap samnga lai dik tila ol thang yak la om
เรดิโอดงโลหะนาตุนกังไงเขกตาโกลคู่กับอาตีอยากจะพิมพ์จอนิคัดเหมือนจังคอนเนกเรเลนินิสอมโทมัส16เมตร 17.79 เมกะฮัตดงโลหะก่อนนาตุนไทยซึ่งแต่มาตุบีทำออนทางคอนเนกเบสวะจัลลาออมไงนาก็คือภาษาไปดีมูเซ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။